VOA ရဲ့စနေညဘက်သတင်းတွေကိုကျွန်တော်ကြော်ကြော်သိမ်းဆက်ပြောပြပါမယ်။အိန္ဒိယနိုင်ငံဒေသအများပြားမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတားဆီးရေးအတွက်ဒေသဆိုင်ရာအစိုးရတွေကပိတ်ပင်ကန့်သတ်ချက်တွေဆက်ပြီးချမှတ်ထားချိန်မှာပဲနောက်ထပ်ရောဂါပိုးကူးစက်သူ 3,000 ခွဲနီးပါးထပ်တိုးပြီးအခုဆိုရင်တသန်း 3,000 ကျော်သွားပါပြီ။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူ681ယောက်ထပ်တိုးပြီးစုစုပေါင်း 26,000 ကျော်ပြီလို့အိန္ဒိယကျန်းမာရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။လက်ရှိမှာတရက်ကိုဓာတ်ခွဲနှမူနာ3သိန်းကျော်ပဲစစ်ဆေးနေတာကြောင့်ကမ္ဘာပေါ်ကတခြားနေရာတွေမှာလိုပဲအမှန်တကယ်ကူးစက်သူအရေအတွက်ဟာထုတ်ပြန်တဲ့စာရင်းထဲပိုများမယ်လို့ယူဆကြပါတယ်။အိန္ဒိယကြီးလက်ဒေသတွေမှာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတာကြောင့်ကူးစက်မှုအရေအတွက်အဆမတန်မြင့်တက်လာနိုင်ခြေရှိတယ်လို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်။ဒီနိုင်ငံအနောက်ဆုံးစင်ကြန်းဒေသမှာလွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ပိုးကူးစက်သူ16ဦးထပ်တိုးတာကြောင့်ပထမဆုံးကူးစက်ခဲ့သူနဲ့ပေါင်းရင်18ဦးထိရှိပြီလို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဒီကနေ့ပြောပါတယ်။တရုတ်နိုင်ငံတွင်မှာယောဂပိုးပြန့်နှံ့ကူးစက်တာကိုမတ်လမှာစပြီးထိန်းချုပ်နိုင်ခဲ့ပြီးတဲ့ကဆိုရင်စင်ကြန်းဒေသကဥရုံချီမြို့မှာယောဂပိုးကူးစက်မှုတွေဟာအခုနောက်ဆုံးသိလာရတဲ့ကူးစက်မှုတွေဖြစ်ပါတယ်။မကြာသေးခင်ကအများဆုံးကူးစက်ထားတာကတော့ပေကျင်းမြို့တော်မှာဖြစ်ပြီးလူပေါင်း330ကျော်ကူးစက်ခဲ့ပါတယ်။စင်ကြန်းဒေသဟာဝေဂါမွတ်စလင်အများစုနေထိုင်တဲ့ဒေသဖြစ်ပြီးလုံးလုံးကြီးအထူးတင်းကျပ်ထားတဲ့နေရာဖြစ်ပြီးတော့အခုအခါလေစိတ်ကူသွားတဲ့မြောက်ရထားလိုင်းကိုရပ်ထားတာအပါအဝင်လူတွေမြို့တွေကနေမထွက်ဖို့ကန့်သတ်ချက်တွေချမှတ်ထားပါဗျ။ဩစတြေးလျနိုင်ငံမှာယောဂဗိုလ်ကူးစက်မှုမြင့်တက်ခဲ့တဲ့ဗစ်တိုးရီးယားပြည်နယ်မှာစနေနေ့ကနောက်ထပ်ကူးစက်သူအရေအတွက်ရော့သွားပြီးတောင်ကိုရီးယားမှာတော့ပိုးကူးစက်ခံရသူ39ယောက်ထပ်တိုးပါဗျ။အီရန်သမ္မတဟက်ဆန်ရူဟာနီကအီရန်မှာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူပေါင်း25သန်းရှိနေပြီးနောက်ထပ်35သန်းဟာလည်းကူးစက်ခံရမဲ့အန်ဒရယ်ရှိနေတယ်လို့ဒီကနေ့ရုပ်မြင်သံကြားကထုတ်လွှင့်တဲ့မိန့်ခွန်းမှာပြောသွားပါတယ်။ event ကျမ်းမာရေးဌာနရဲ့နောက်ဆုံးအစီရင်ခံစာပေါ်အခြေခံပြီးဒီအရေးအတွက်ကိုသိရတာလို့သမ္မတရူဟာနီကပြောပေမဲ့တရားဝင်ထုတ်ပြန်ထားတဲ့ပိုးကူးစက်သူအရေးအတွက်2,900နီးပါးထက်အဆမတန်ကိုများနေတာဖြစ်ပြီးဒီလိုအရေးအတွက်ကွာခြားနေတဲ့အပေါ်မှာတော့သမ္မတရူဟာနီကဘာမှအထက်ပြောသွားတာမရှိပါဘူး။လူဦးရေတန်း80ကျော်ရှိတဲ့အီရန်နိုင်ငံဟာအရှေ့လယ်ပိုင်းဒေသမှာကိုရိုနာဗိုင်းရပ်စ်အများဆုံးကူးစက်နေတဲ့နိုင်ငံဖြစ်ပါတယ်။